2022ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်သတင်းမီဒီယာတွေလွတ်လွတ်လပ်လပ်ရေးသားဖော်ပြခွင့်မရတော့သလိုသတင်းသမားတွေကိုလည်းဖမ်းဆီးတာတွေလှုပ်လာခဲ့တဲ့အတွက်သတင်းဌာနတွေလည်းပိတ်သိမ်းခဲ့ရပါတယ်။ဒီသတင်းသမားတွေဟာစစ်ကောင်စီရဲ့ဖမ်းဆီးမခံရဖို့တိန့်ရှောင်နေရသလိုအလောက်ကင်လည်းမရှိတဲ့အတွက်အခက်အခဲတွေကြုံရပါတယ်။အနာသိန်းကာလရှေ့ကြာလာတာနဲ့အမျှသူတို့ရဲ့နေ့စဉ်နေထိုင်မှုဘဝတွေဟာလည်းခက်ခဲကြမ်းတမ်းလာခဲ့ပါတယ်။သတင်းတောက်မတ်နွယ်နီဟာရန်ကုန်ခြေဆိုင်သတင်းဌာနတစ်ခုမှအလုံးလုတ်ခဲ့သူပါ
။ဒီသတင်းသမားတွေဒီသတင်းပွင့်လင်းမြင်သာစွာရေးသားခွင့်မရှိတဲ့အတွက်အဖမ်းအဆီးတွေရှိလာတယ်ပေါ့နော်။ဒီကိုယ့်ရဲ့သတင်းဌာနတွေကလည်းလုံခြုံမှုအတိအကျမပေးနိုင်ဘူး။သိချရအောင်ဆိုပြီးတော့အလုပ်တွေကိုခိတ္တရက်ဆိုင်နဲ့သဘောမျိုးနဲ့တစ်လတန်နဲ့နှစ်လတန်နဲ့နားရနေပြီးတော့အခုစနစ်ကျော်ဒီနားတဲ့အထိညီမတို့ကဖြစ်သွားတာပေါ့နော
်သူ့မှာ9တန်းကျောင်းသား73နှစ်အရွယ်သားတစ်ယောက်ရှိပါတယ်ခင်မွန်းဖြစ်တဲ့သူကလည်းအစိုးရဝန်ထမ်းတဦးဖြစ်ပြီးလောက်သက်25နှစ်ရှိပေမဲ့အာနာဖီဆန်ရေးလူလူလှုပ်ရှားမှု CDM မှာပါဝင်ခဲ့တာကြောင့်အလုပ်ကထုတ်ပယ်ခံခဲ့ရပါတယ်အလုံးမရှိတော့တဲ့သူတို့နှစ်ဦးဈေးရောက်ပြီးတော့မိသားစုဘဝရည်တည်ရေးကိုကြိုးပမ်းခဲ့ရတယ်လို့ဆိုပါတယ်
။ဆက်စားကြရတော့ဟိုအစာပိုင်းလေးဆိုတော့ကိုလေးလည်းတောင့်ခံနိုင်တာပေါ့နော်။အမျိုးသားရောကိုကပက်လက်လေးနဲ့နှစ်ယောက်စလုံးပါဝင်ခဲ့တယ်ပေါ့နော်။နောက်ပိုင်းတိတ်တော့မကြဘူးလို့ကိုထင်ခဲ့တာပေါ့နော်အချိန်လေးတစ်ခုကပထမရှိစုမဲ့သူဟိုစုဆောင်ထားတာလေးကြီးအဆင်ပြေအောင်လှည့်ဆက်ပြီးစားရင်းနဲ့နောက်ပိုင်းကမရတော့အချိန်လေးနည်းနည်းကြာလိုက်။ကြာလာတော့အဆင်မပြေတော့ခါကျတော့မဖြစ်တော့ဘူးဆိုပြီးတော့အခုရှင်းလာပိုင်းလာမှာပေါ့နော်ညီမစပြီးတော့ online ကနေပြီးတော့ဈေးရောက်တာလေးတွေလုပ်ဖြစ်တယ်ခင်းလေးချက်ရမှာတပတ်တစ်ခါနှစ်ရက်လောက်ပေါ့နော်ရောင်းတယ်နောက်ပိုင်းကျတော့တစ်ခါအဖမ်းစီးလေးရှိတယ်စီးတဲ့သမားတွေအဖမ်းစီးရှိတယ်ဆိုညီမတို့တစ်ခါနေပြန်ရှောင်သွားပြန်အောင်နေပြန်ရှောင်တော့ရောင်းနေရင်လည်းစကိုခဏချက်လိုက်ပြန်ရောရက်ပြီးတစ်ခါထပ်ပြီးတော့တစ်ခါပြန်လာပြီးအချိန်လေးငြိမ်သွားပြီးဆိုညီမတို့ဒီလိုင်းငန်းလေးမှာပြန်လာနေရယ်ပေါ့နော်ဝန်ထမ်းလိုင်းငန်းလေးမှာပြန်လာနေပြီးတော့တစ်ခါလေးဟင်းလေးတစ်ခါပြန်ရောင်းတယ်ပြန်ရောင်းပြီးတော့အချိန်လေးမဟန်တော့ပြန်တစ်ခါချင်းနေမကောင်းရိုးရိုးတက်တက်ဒီတစ်ခါလည်းပြန်အတန်ကြားလာရတဲ့အတွက်ဖန်စီလေးဖြစ်လာတယ်။အမောက်တစ်ခါထပ်ပြီးတော့နင်းတစ်ခါပြန်ရှောင်းနေ။ရှောင်းလိုက်တွားလိုက်နဲ့နောက်ပိုင်းတော်တော်ကြာလာတာပေါ့နော်။အခုနောက်ပိုင်းကအချိန်တွေတော်တော်ဆိုးလာတဲ့အချိန်တွေရောက်လာတဲ့အတွက်ညီမတို့ဟိုအခန်းဖယ်တဲ့အထိပေါ့နော်။အကုန်လုံးအခုငှားနေကြတယ်ပေါ့နော်။မိသားစုလည်းငှားနေဖို့အချိန်တွေရောက်လာခဲ့တာပေါ့
။သူစပြီးအွန်လိုင်းကနေဈေးရောင်းစဉ်ကမိတ်ဆွေတွေတငယ်ချင်းတွေကအားပေးတဲ့အနေနဲ့သူရောင်းတာလေးတွေကိုဝယ်ယူခဲ့ချပါတယ်။နောက်ပိုင်းမိခင်ဖြစ်သူရဲ့အကူအညီနဲ့လမ်းပေးဆေးဆိုင်လေးဖွင့်ပြီးဘဝကိုခက်ခက်ခဲခဲရုန်းကန်ခဲ့ရတယ်လို့ဆိုပါတယ်
။ဆိုင်ရတော့အမေတငယ်ချင်းပေါ့နော်။ကိုကလည်းဟိုဆိုင်ရတဲ့ခုလုံးလည်းမငားနိုင်ဘူး။အခုချိန်မှာတနေ့တနေ့ဟိုလူတိုင်းကစီးပွားရေးအဆင်မပြေလို့လာဝယ်စားတောက်တဲ့လူတွေရအစားနိုင်တဲ့ခင်းစည်းနှုံးလောက်ကလေးနဲ့ပေါ့နော်။တပွဲကိုပထမတော့900ပေါ့။အခုနောက်ပိုင်းကဟိုစီးလေးပါတဲ့အကုန်တက်လိုက်တော့900စီးလေးနဲ့ပဲထမင်းစုလေးနဲ့ဒီတော့ကလေးနဲ့စားလို့ရအောင်လို့ပဲလမ်းမေးလေးမှာပေါ့ညီမတို့ဖွင့်တာပေါ့နော်။ကိုကဆက်ဆက်လုပ်နေကြလုပ်ငန်းမဟုတ်တဲ့အတွက်အကုန်လုံးအဆအဆုံးပြန်ဝယ်ရတာအတွက်စင်ပြေတယ်တော့မဟုတ်ဘူး။ဒီပူရှန်နာလေးနည်းနည်းပါးပါးဟင်းချက်မစားရုံလောက်ပဲ။ကိုလုပ်နေကြလုပ်ငန်းမဟုတ်တဲ့အတွက်မနက်ကောညရောညရောအာနားတယ်တော့မရှိဘူးပေါ့နော်။အမေရလည်းဆိုဒီဆိုင်လေးကိုတွားထိုင်ပြီးကိုတစ်နှစ်ယောက်ကလည်းလိုတဲ့ဟင်းလေးကိုချက်ပေးလိုက်အမျိုးသားစပိန်လေးနဲ့တွားပို့လိုက်ပို့လိုက်ပြန်လာလိုက်ဒီထဲမှာပဲအဲလုံးချလဲနေရပေါ့နော်။တော်တော်တော့စင်ပြေတယ်ထဲမှာမပါဘူး။အရင်တော့ကတော့လိုင်းငန်းလေးမှနေရတဲ့အကြောင်းပေါ့ဘူးအခုကျတော့ဆန်းဖယ်ပြီးတော့နှားနေရတဲ့အတွက်ဒီလာစာပေးရမယ့်ဟာပေါ်မှာအပူလေးကများပြီးတော့ညံ့ညဆိုအိတ်မပြိုတဲ့အထိကိုအဲ့လိုမျိုးဒုက္ခတွေများလာတာပေါ့နော
် CDM မှာပါဝင်ခဲ့တာကြောင့်လိုင်းငန်းကနေဖယ်ပေးလိုက်ရတဲ့အပြင်ဘဝကိုပင်ပင်ပန်းပန်းနဲ့ရက်တည်ရတာကြောင့်တခါတည်းရန်မှာဝမ်းနည်းစိတ်ဖြစ်မိတယ်လို့မနွယ်နီကပြောပါတယ်သူရဲ့အခက်အခဲတွေကိုရင်ဖွင့်ခြင်းပေမဲ့လည်းအရာရာကိုစိုးရိမ်စိတ်နဲ့မျိုးသိပ်ခဲ့ရတယ်လို့လည်းဆိုပါတယ်
တခါကြရလဲစိတ်တက်ကအရန်တက်ကြွရတယ်တခါကြလို့ရှင်လဲဝမ်းနေတာတွေတော့ဖြစ်တာပေါ့အချင်းချင်းရင်ဖွင့်လို့မရတဲ့ဟာတွေရှိရလေကိုဘာလုပ်နေလဲဆိုတော့တခြားလူတွေပြောလို့မဖြစ်ဘူးအခုချိန်မှာမလုံခြုံဘူးလေကိုဘာလုပ်နေလဲဆိုပေမဲ့လေဒီလိုပဲအဆင်ပြေတယ်ဆိုတဲ့ပုံစံမျိုးနဲ့ပဲနေထိုင်ရတာပေါ့မ
စီဒီအမ်ဝန်ထမ်းတွေကိုနှိစက်ရထောက်ပံ့ကူညီမှုတွေရှိခဲ့ပေမဲ့သူတို့မိသားစုကတစ်ချိန်ပဲအကူအညီရခဲ့တယ်လို့ဆိုပါတယ်အကူအညီအထောက်ပံ့မရလို့ကြက်တဲပေမဲ့ဘဝရည်ရည်အတွက်ဒီအခက်အခဲတွေကိုသူတို့ကြံ့ကြံ့ခံရင်ဆိုင်ခဲ့ပါတယ်။အဓိကသူတို့ရဲ့ရည်မှန်းချက်ကဆရာနာရှင်တော်လန်ရေးကြီးအောင်မြင်မှုနဲ့အရင်လိုဘဝအခြေအနေတွေပြန်ပြီးနေရဖို့ပဲလို့ဆိုပါတယ်
။ညောင်စလုံးကဒီအွန်လိုင်းဖို့ပဲစိတ်ထဲမှာမျှော်မှန်းတာကြံတဲ့ဟာအတွက်ထက်ပြီးကိုယ်ရဲ့ပွင့်လင်းမြင်သာတဲ့အရင်ပုံစံအတိုင်းလမ်းစဉ်ကိုပဲပြန်သွားခြင်းတယ်။ဒီတိုင်းမနေခြင်းဘူး။တိမ်ငယ်သလိုပဲခံစား မနိုင်ကျင်တာပဲတည်ရဲ့ဒီကိုယ်တွေတုံးနေရောလူတွေတည်ကျင်တည်မတည်ကျင်ဘူးအောင်နိုင်တော့ရင်တော့ကိုယ်တွေအရင်နေရာတော့အမျိုးသားတွေတိုင်းတော့တင်ပါလေတင်တဲ့နေရာကျတင်တာပဲရှိရမှာတိတ်တာတစ်ခါမှကြာလာတော့စိတ်မရှိတစ်ခါလာပဲရဘူးလေအဲသူတို့လည်းဖန်ခန့်နေရတယ်ကြာတော့ကိုယ်လည်းအပူမတမရှာရင်တော့ကိုယ့်အကူပဲကိုယ်ရုံမကိုရမယ်လို့ပဲသူနေတယ
်အခုဆိုရင်အာနာသိန်းတာ14လနီးပါးရှိလာပါပြီမန်ရယ်နီရဲ့ခင်မွန်းဖြစ်သူအလုတ်လုတ်ကိုင်းတဲ့နေရာမှာတခြားသူတွေနဲ့အစာထိုးဖို့စီစဉ်နေတယ်လို့သူတို့နေတဲ့လိုင်ငန်းကိုလည်းအစ်စ်ဝင်ရောက်လာတဲ့သူတွေကိုပေးထားတဲ့အတွက်စိတ်မကောင်းဖြစ်မိပေမဲ့ကိုယုံကြည်ချက်နဲ့ကိုရွေးချယ်ခဲ့တဲ့လမ်းဖြစ်လို့အဆုံးထိတိုင်းဆက်လက်ပြီးရှောက်လန်းသွားမယ်လို့မန်ရယ်နီတို့ဇနီးမောင်နှံကပြောပါတယ်ရှင်။နောက်ဆက်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။